မြန်မာနိုင်ငံဟာစံပေါင်းများစွာသောပြည်သူတွေအတွက်မျှော်လင့်ချက်ပေးနိုင်တဲ့နိုင်ငံဖြစ်အောင်အရသာအစိုးရနဲ့စစ်တပ်တို့ပူးပေါင်းလှုပ်ဆောင်ကြဖို့လိုတယ်လို့မြန်မာနိုင်ငံကပထမဦးဆုံးကက်သလစ်ယဟန်မှဖြစ်လာသူကာဒီနယ်ချားလ်စ်ဘူကပြောကြားလိုက်တယ်အတိမ်ဆုံးမခံနိုင်တဲ့အဆင့်တစ်ဆင့်ကိုဖြတ်သန်းနေရဆဲမြန်မာနိုင်ငံအပေါ်နိုင်ငံတကာအတိုင်းအတိုင်းကစိတ်ရှည်ရှည်ထားကြဖို့နဲ့ဒီမိုကရေစီအပြည့်အဝထွန်းကားလာရေးအတွက်ဆက်လက်ကူညီကြဖို့လည်းယဟန်အမတ်ကြီးကမြစ်တရခံပါတယ်ရင်းချမ်းရေးတိဆောက်ရမှာကမြန်မာနိုင်ငံအတွက်ပထမဦးစားပေးဖြစ်ပြီးဒီမိုကရေစီကနုနယ်တဲ့အစီအမံသာရှိနေစေဖြစ်တဲ့အချိန်ယူကြိုးပမ်းရမှာဖြစ်တယ်လို့မြန်မာစစ်ဘုံချုပ်တွေကိုအရေးယူဖို့ထောက်ခံတင်ပြထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေအစီအစဉ်ကပေါ်ထွက်လာပြီးနောက်စက်တင်ဘာ10ရက်နေ့ဆိုတဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာကာဒီနယ်ဘုတ်ကဖော်ပြထားတာဖြစ်ပါတယ်